ဘရစ်ဇီလိုခေါ်တဲ့ဥရောပသမဂ္ဂကနေခွတ်တက်ဖို့ဗြိတိန်ဆုံးဖြတ်ခဲ့ပြီး၁၂လတောင်မပြည့်တဲ့အချိန်မှာပဲအထွေထွေရွေးကောက်ပွဲကိုအချိန်ဆပြီးလာမယ့်ဇွန်လမှာကျင်းပရေးဝန်ကြီးချုပ်ထရီဆာမေရဲ့အစီအစဉ်ကိုဗြိတိန်လွှတ်တော်ကဗိုလ်ထုနေကအတည်ပြုပေးလိုက်ပြီးဖြစ်ပါတယ်။အခုကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲရလဟာလဲဗြိတိန်ဘရစ်ဇီလ်ကနေနှုတ်ထွက်ရေးအတွက် EU အဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းရမှာတက်ရောက်မှုအတော်လေးရှိစီမှာဖြစ်တယ်လို့အကဲခတ်တွေကသုံးသပ်ကြပါတယ်။အပြည့်အစုံကိုတော့ဒေါ်လာလာတန်ကတင်ပြပေးထားပါရခင်ဗျာ။
ဗြိတိန်မှာထွေထွေရွေးကောက်ပွဲကြီးကို2020အစားဇွန်လမှာကျင်းပမယ်လို့မမျှော်လင့်ပေဝန်ကြီးချုပ်ထရီဆာမေရဲ့အင်္ဂါနေ့ကကြေညာချက်ကိုဗြိတိန်လွှတ်တော်မှပုတ်ထူးနေ့ကမဲခွဲဆုံးဖြတ်ပြီးအခြေအတင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်တဲ့ Brexit ကိုလက်တွေ့အကောင်အထည်ဖော်ရမှာဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးဖို့ဒီရွေးကောက်ပွဲဟာနိုင်ငံတွေအကောင်ဆုံးအနေထားကိုရှိစေမှာဖြစ်တယ်လို့ဝန်ကြီးချုပ်မေကလွှတ်တော်မှာပြောကြားခဲ့ပါတယ
်။ A general election is the best way to strengthen Britain's hand in the negotiations ahead because securing the right deal for Britain
အထွေထွေရွေးကောက်ပွဲကြီးကျင်းပခြင်းအပြင်ရှေ့မှာလှုပ်ဖို့ရှိတဲ့ဆေးဆက်ညှိနှိုင်းမှုတွေမှာ Britain ရဲ့ပြောနိုင်ဆိုနိုင်အားကိုပိုပြီးတော့ခိုင်မာစေမှာဖြစ်ပါတယ်။ကျွန်မရဲ့အဓိကဦးစားပေးမှုကတော့Britain အတွက်အကောင်ဆုံးသဘောတူညီမှုကိုရရှိနိုင်ဖို့ပဲဖြစ်ပါတယ်။ကျမတို့ဒါကိုဖော်ဆောင်နိုင်မယ်လို့လည်းအပြည့်အဝယုံကြည်ပါတယ်
။ဝန်ကြီးချုပ်ရဲ့ခုလိုပြောကြားချက်ကိုလွှတ်တော်မှအကျိတ်အနေဆွေးနွေးခဲ့ကြရမှာတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကဝန်ကြီးချုပ်မေအနေနဲ့ရာထူးလက်ခံစင်ကရွေးကောက်ပွဲကိုစောစောစီးစီးမလုပ်ပါဘူးလို့ပြောခဲ့တာကိုထောက်ပြပြီးခုလိုစိတ်ပြောင်းလွယ်တဲ့ဝန်ကြီးချုပ်ကိုစိတ်မချရဘူးလို့ဝေဖန်ခဲ့ပါတယ်။ဒါပေမဲ့လို့လေသူကရွေးကောက်ပွဲကိုစောစောစီးစီးကျင်းပဒါကိုတော့ကြိုးစိုးတဲ့အကြောင်းပြောခဲ့ပါတယ်။လွတ်တမာမိနစ်60ကြာအခြေအတင်ဆွေးနွေးခဲ့ပြီးတဲ့နောက်မဲခွဲဆုံးဖြတ်ရမှာအောက်လွတ်တော်ဥက္ကဋ္ဌဂျွန်ဘဂိုကမဲခွဲတဲ့ရက်လက်ကိုခုလိုကြေညာခဲ့ပါတယ်
။ The eyes to the right 522 the nose to the left 13 so the eyes have it
ထောက်ခံမဲက922မဲကန့်ကွယ်မဲက73မဲထောက်ခံတဲ့ဘက်ကနိုင်ရရှိသွားပါတယ်လို့အောက်လွတ်တော်ဥက္ကဋ္ဌကကြေညာခဲ့တာဖြစ်ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌကြေညာသွားတဲ့အတိုင်းထောက်ခံမဲ922မဲကန့်ကွက်မဲ73မဲနဲ့ဗြိတိန်လွှတ်တော်ကနေဝန်ကြီးချုပ်ထရီဆာမေအဆိုပြုတဲ့အတိုင်းရွေးကောက်ပွဲကိုဇွန်လ10ရက်နေ့မှာကျင်းပဖို့တခဲနဲ့သဘောတူလိုက်ကြတာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်မေကတော့ရွေးကောက်ပွဲကျင်းပခြင်းအဖြစ်သူ့အပေါ်လွှတ်တော်ရဲ့ထောက်ခံမှုကိုအားဖြည့်ပေးရရောက်မှာဖြစ်တယ်လို့EU ကနေနှုတ်ထွက်ရေးတွေဗြိတိန်ကဆွေးနွေးညှိနှိုင်းရမှာလေသူ့အတွက်ယက်တီချက်ခိုင်မာစီမဲလို့မျှော်လင့်ထားတာလည်းဖြစ်ပါတယ်ဗြိတိန်လွှတ်တော်မှာလောလောဆယ်အခြေတည်ဆွေးနွေးနေတဲ့အရေးကြီးတဲ့ပြဿနာတွေအနေနဲ့ဥရောပသမဂ္ဂကနေဗြိတိန်အပြီးပိုင်းခွဲထုတ်ရေးနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းချပြနိုင်ရင်ပြင်စကော့တလန်ရဲ့အနာဂတ်အရေးလဲပါဝင်တာဖြစ်ပါတယ်စကော့တလန်ဟာတီးခြားခွဲထွက်ပြီးလွတ်လပ်စွာယက်တီဖို့အတွက်ပြည်လုံးချုပ်လူတို့ဆန္ဒခံယူပွဲကျင်းပဖို့တောင်းဆိုမှုတွေလည်းတိုးနေတာလည်းဖြစ်ပါတယ်။ဗြိတိန်မှာတချို့ဝေဖန်ရေးသမားတွေကတော့ခုလိုရွေးကောက်ပွဲကြီးကိုစောစီးစွာကျင်းပခြင်းအပြင် EU ကနေနှုတ်ထွက်တဲ့အစီအစဉ်ကိုဟန်တားနိုင်ဖို့အခွင့်အရေးရလိမ့်မယ်လို့မျှော်လင့်ဓာတ်တွေရှိပေမဲ့လို့လည်းလက်ရှိလူတို့စစ်တမ်းကောက်ခံချက်တွေအရ EU ကနေနှုတ်ထွက်လူသူတွေဘက်ကအားကောင်းနေတဲ့အတွက်လည်း Mrs. May အနေနဲ့ Brexit ကိုစိစက်ညှိနှိုင်းရမှာပိုပြီးအတာစီမဲ့အနေအထားလေးရှိတာဖြစ်ပါလေ။ဇွန်လကျင်းပမဲ့ထွေထွေရွေးကောက်ပွဲကြီးမှာသူ့ရဲ့ Conservative Party ကအမတ်နေရအများစုအနေရရင် Mrs. May နေနဲ့နောက်ထပ်ထွေထွေရွေးကောက်ပွဲကြီးကို2022ခုနှစ်အထိကျင်းပပေးစရာလိုတော့မှာမဟုတ်တဲ့အတွက်ကြောင့်လေ EU ကနေခွဲထွက်ရေးအတွက်စနစ်တကျအချိန်ယူပြီးတော့စီစဉ်ချမှတ်နိုင်မဲ့အခွင့်အလွှဲရရှိစီမှာဖြစ်ပါလေ။ဝင်ကြီးချုပ်အနေနဲ့သူ့ရဲ့ Conservative Party ပေါ်လူလူရဲ့ထောက်ခံမှုအားကောင်းနေခြင်းဖြစ်တဲ့အတွက်ကြောင့်လေဒီအခွင့်အရေးကိုလက်လွတ်မခံဘဲအခုလိုရွေးကောက်ပွဲကိုစောစီးစွာကျင်းပဖို့ရုတ်တရက်ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းအကဲခတ်တွေကသုံးသပ်ကြပါတယ်။ Mrs. May ရဲ့အင်္ဂါနေ့ကကြေညာချက်ကြောင့် Pound Sterling တန်ဖိုးဟာတခြားငွေကြေးတန်ဖိုးတွေထက်တက်လာတဲ့အတွက်ကြောင့်လေလွှတ်တော်မှာ Mrs. May ပါတီကအနိုင်ရဖို့ရှိပြီးဥရောပသမဂ္ဂကခွဲထွက်မှုမှာလေချောမွေမယ်အလားလားရှိတယ်လို့ငွေကြေးဈေးကွက်တွေကခံမနေကြပုံရတယ်လို့လည်းအကြက်ခတ်တွေကသုံးသပ်ကြပါရဲ့ရှင်